မြန်မာနိုင်ငံလယ်ပိုင်းမှာတနင်္ဂနွေနေ့မနက်ပိုင်းကပြင်အား 6.8 ရှိတဲ့ငလျင်ကြီးလှုပ်ခဲ့ပြီးတဲ့နောက်ထိခိုက်ပျက်စီးခဲ့တဲ့ဒေသတော်တော်များများမှာအပျို့ပြက်တွေကိုရှင်းလင်းတဲ့လုပ်ငန်းတွေအဓိကထားလှုပ်ဆောင်နေကြပြီးကုညီကယ်ဆယ်ရေးလုပ်ငန်းတွေကိုတော့အာဏာပိုင်အဖွဲ့စည်းတွေနဲ့အတူနိုင်ငံရေးပါတီတွေလူမှုအသင်းအဖွဲ့တွေတတိပုဂ္ဂလစေတနာရှင်တွေကဝိုင်းဝန်းဆောင်ရွက်နေကြပါတယ်။တချို့နေရာဒေသတွေမှာတော့ကုညီထောက်ပံ့မှုတွေမရရှိတာကြောင့်အခက်အခဲဖြစ်နေတာတွေလည်းရှိနေပါတယ်။ရွှေဘုံငလျင်ကြီးလှုပ်ခဲ့ပြီး၃ရက်အကြာငလျင်တန်တင့်ဒေတာတချို့မှာကြုံတွေ့နေရတဲ့အခြေအနေတွေကိုတော့စုံစမ်းထားတဲ့ကိုမိုးစောကပြောပြပေးပါရှင်
။ဟုတ်ကဲ့ဒီလ၁၇ရက်နေ့တနင်္ဂနွေနေ့ကလှုပ်ခတ်ခဲ့တဲ့ငလျင်ကြောင့်စကိုင်းတိုင်းဒေတာကြီးနဲ့မန္တလေးတိုင်းဒေတာကြီးအတွင်းကမြို့ရွာတွေမှာအခြေခံပညာကျောင်း25ကျောင်းဖုံးတော်ကြီးကျောင်း35ကျောင်းဇေဒီပထိုး45စုဝန်ထမ်းအင်အား55လုံးဒေတာကံပြည်သူနေအိမ်200လုံးနဲ့စေယုံစေပေက73ခုထိခိုက်ပျက်စီးခဲ့တယ်လို့အနည်းဆုံးလူ26ယောက်သေဆုံးခဲ့ပါတယ်။ငလင်ကြီးလှုပ်ခတ်ပြီး3ရက်အကြာမှာတော့မြို့ရွာအတော်များများမှာအပျက်စီးတွေကိုရှင်းလင်းတာနဲ့ကယ်ဆယ်ရေးလုပ်ငန်းတွေကိုအဓိကထားလှုပ်ဆောင်နေကြရပါတယ်။ငလင်တန်ကြောင့်ဆူဆူဝါဝါထိခိုက်ပျက်စီးခဲ့တဲ့မန္တလေးတိုင်းသပိတ်ချင်းမြို့မှာတော့ဒီလိုရှင်းလင်းနေတဲ့အခြေအနေကိုဒေသခံတယောက်ကအခုလိုပြောပါတယ်။
ဟုတ်ချစ်တက်တေရောမိသားတရင်ရဲတရင်အကုန်လာပါတယ်ဟုတ်မနေ့ကချမ်းခန့်ရေးပါတီဒီနေ့ LND အဖွဲ့ချုပ်ကလေအကုန်လုံးအဲ့ရဖျားတွေပါတယ်ရောရှင်းလင်းနေအဲ့ဒီပြီးကြတော့စာတင်ကြောင်းနေကြိုးစားတဲ့အိမ်တွေယုံနေပေါ့နော်အကုန်လုံးအဲ့ရအုပ်ပုံအုပ်ပြက်တွေအကုန်ရှင်းလင်းနေကြတယ
်ကိုကြီးကယ်ဆယ်ရေးလှုပ်ဆောင်မှုအခြေအနေကိုတော့သူကအခုလိုဆက်ပြောပါတယ
်ဖြစ်ဖြစ်ချင်းနေရတော့အကုန်လုံးအားကစားကွင်းနဲ့အထက်ကကျောင်းဘက်ကကုန်းမြင့်ဘက်တို့အဲ့လိုဘက်ဒီမှာနေကြတယ်ကယ်ဆယ်ရေးစခန်းကလည်းစောက်တော့စောက်တယ်ရှင်အတဲတွေကထိုးပေးတာသူကလည်းနေဖို့မိတ်မပေးတော့ဘူးမှလည်းမနေရဘူးမနေရကြကုန်ဖြတ်တိမ်သွားပြီတစ်မျိုးလုံးညစ်ကြီးပေါ်ပါပဲကိုအင်ရှိကိုကဘလက်ဖောင်းမော်တို့ပေးလမ်းမပေါ်တို့လေအဲ့လိုမျိုးတွေမှအိတ်ကြတာပါအကုန်လုံးကျွန်တော်တို့တပိတ်ချင်းနဲ့ကျွန်တော်နေတယ်အကုန်ကောင်းကြပါတယ်သမင်းတို့ဝေတယ်ရေးသံဘူးတွေဝေတယ်စားတွေကမုန်းနေပါတယ်ဝေတယ်အကုန်လုံးအဲ့လိုမျိုးတချို့သမင်းတို့တွေတဲ့ပတ်ဆက်နေပါတယ်တောင်းပါတယ်ကျမတို့မြို့ပေါ်ကိုနေရတာလားကူတိုင်းကျမတို့မြို့ကအဆိုးဆုံးနေအကုန်ပြက်စီးသွားတာ
မန္တလေးတိုင်းစင်ကူးမြို့နယ်ဘက်ကအခြေအနေကိုလည်းစင်ကူးမြို့ကတယောက်ကအခုလိုပြောပြပါတယ
်ကိုကအဲ့မြို့ပေါ်ကတော့အခုလောလောဆယ်တော့သူတို့အဲ့စစ်တပ်ကနေပြီးတော့ရှင်းပြနေတယ်ကြာအဲ့သူကအဆောက်အဦပေါ့ဗျာဟိုဘာသာရေးအဆောက်အဦကတော့ဘာမှမလုပ်နိုင်သေးဘူးကြာအဲ့ဟိုတက်နေတယ်လို့ဘုံကြီးတွေကိုယ်နေနေနေရတော့သူတို့ဒရိုင်းလေးတွေပါလေသူကသူတို့အဲ့လိုလိုတက်နေတော့လို့ရှင်းနေတယ်ကြာနေဒီဒီမှာမပြည့်စည်ကြရတော့ဘာမှမလုပ်နိုင်ဘူးကြဒီတိုင်းပဲကြ။ဆရာရွာတွေတော့ဘာမှမလုပ်နိုင်သေးဘူးကြ။ဒီတိုင်းပဲရွာသားတွေပြင်းနေတဲ့သူတဲလေးနဲ့အလိုပဲနေကြကြ
။စင်ကူးမျိုးနယ်အတွင်းမှာငလင်တန်းခံရတဲ့တချို့ကြေးရွာတွေမှာတော့ကုညီထောက်ပံ့တာတွေမရတာလည်းရှိနေတယ်လို့သူကဆက်ပြောပါတယ်
။ကျွန်တော်တို့ဒီစင်ကူးအနောက်ဘက်ကအချက်ပြင်းဆိုရင်လည်းတော်တော်လေးပြည့်စည်ကြတာ။ကျွန်တော်တို့သွားတဲ့ချိန်လေးကိုပဲဖွဲ့ပြီးမှမလာသေးဘူးလို့ပြောတယ်ကြ။အဲ့တော့ချင်းကဒီမျိုးပေါ်နေထားလောက်ကလေးပဲသူတို့အဲ့ဒီရှင်လေးနဲ့ဒီလုံလုံလေးလေးပါလေအဲ့လိုလေးဆော့ဆော့လေးလုံနိုင်တဲ့နေထိုင်မှုရှိတယ်ကြာသူတို့ရက်သေးရက်ရွာလေးစီတော့ရှင်းပြောတော့အနာဘယ်နေပါမှမလုံနိုင်သေးဘူးတခြားဖွဲ့စည်းတွေကလည်းဘာမှမလုံနိုင်သေးတဲ့နေထိုင်မှုရှိတယ်ကြာ
စင်ကွန်းမျိုးနဲ့အတွင်းကကြေးရွာတွေကဒေသခံတွေဟာလောလောဆယ်မှာစောင့်ဝင့်နေရေးအတွက်အလုံးမလုံးနိုင်ပဲညအခါမှာအပြင်ထွက်အိတ်နေကြရတာကြောင့်စေဝါအစားအသောက်နဲ့ရွက်ပြင်တဲတွေလိုအပ်နေတယ်လို့ပြောပါတယ်စကိုင်းတိုင်းကြောင်မြောင်းမြို့နယ်ကစင်အိုးစင်ခွက်တွေထုတ်လုပ်တဲ့မလားကြီးရွာမှာတော့ကယ်ဆယ်ရေးစခန်းဖွင့်လှစ်ထားပေမဲ့ကုညီထောက်ပံ့တာတွေလုံလောက်အောင်မရဘူးလို့မလားရွာကိုရောက်ခဲ့တဲ့စေတနာဝန်ထမ်းတယောက်ကပြောပါတယ်
။ကုညီကယ်ဆယ်ရေးကတော့ကျွန်တော်တို့ရောက်ပြီးချိန်ကြီးအောင်ကတော့အစိုးရအဖွဲ့ရတော်လည်းကောင်းဒါမှမဟုတ်ရှင်ဒေသဆိုင်ရာအာဏာပိုင်ဖွဲ့တော်လည်းကောင်းဟိုသူတို့စီကိုအဲကျွန်တော်တို့ရောက်ခဲ့တဲ့အဲမလားကိုရောက်ခဲ့တဲ့နေရာပေါ့နော်အဲ့နေရာကိုတော့ဘာမှရောက်မလာသေးဘူး။ဒါပေမဲ့အဲ့ဒီမှာသွားလာနေတဲ့ခီးသွားဟန်လွဲသွားနေတဲ့အဲမနေ့ကတော့ဆိုလို့ရှိရင်ဆွီဒင်ကအဖွဲ့ဆွီဒင်ကအဖွဲ့ကကြောင်မြောင်းသားလေးကအဲစင်အိုးလုပ်ငန်းတွေရှိတယ်အဲစင်အိုးလုပ်ငန်းတွေကိုလာလိလာကြတဲ့အဖွဲ့ကနေပြီးတော့ဂျုံလို့ဝင်လူသွားတာမျိုးအဲနောက်တစ်ခါတချို့ကလည်းပြက်စီးနေရတယ်မြင်တဲ့အတွက်ဝင်လူထည့်သွားတဲ့ဟာမျိုးအဲ့ဒါလေးတွေနဲ့ပဲရပ်တည်နေကြရသေးတာ
ကြောင်မြောင်းမျိုးနဲ့အတွင်းကမလားအပါဝင်နွယ်ငင်းရွှေကွန်ရွှေတိုက်စားတဲ့ရွာတွေဟာစင်အိုးလုပ်ငန်းနဲ့အသက်မွေးကြပြီးအများစုဟာလက်လုံလက်စားသမားတွေဖြစ်ပါတယ်ပြီးခဲ့တဲ့ငလျင်မှာစင်အိုးလုပ်ငန်းဟာဆူဆူဝါဝါထိခိုက်ခဲ့တာကြောင့်ဒေသခံရွာသားတွေအခက်တွေ့နေရတာဖြစ်တယ်လို့ပြောပါတယ်။အစိုးရဘက်ကတော့တနင်္ဂနွေနေ့ငလျင်လှုပ်ခတ်ခဲ့တဲ့ညနေမှာပဲဒုတိယသမ္မတဒေါက်တာဆိုင်းမောက်ခန့်ရဲ့အဖွဲ့ဟာငလျင်တန်းခံရတဲ့ဒေသတွေကိုရဟတ်ရည်နဲ့တွားရောက်ခဲ့ပြီးထောက်ပံ့ငွေစည်းဝါးနဲ့အစားအစာတွေပေးအပ်ခဲ့တယ်။လက်ရှိအခြေအနေမှာတော့ငလျင်တန်းခံရတဲ့ပြည်သူတွေအတွက်အစိုးရဒေသခံအာဏာပိုင်အဖွဲ့အစည်း စေတနာရှင်တွေနဲ့မြန်မာနိုင်ငံကြက်ချင်ဒီအသင်းအပါဝင်တာဝန်ရှိသူတွေပူးပေါင်းပြီးကယ်ဆယ်ရေးလုပ်ငန်းတွေကိုဆောင်ရွက်နေကြောင်းသတင်းထုတ်ပြန်ထားပါတယ်။